အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကန္တာကိုလည်းနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကမြေပုံရသေးတာမြောက်ဦးတန်ရွယ်စစ်တွေစတဲ့မြို့နယ်တွေမှာတောက်ရီရှားပါမှုပြဿနာနဲ့ရင်ဆိုင်နေကြရပါတယ်။ကိုကန့်စစ်ပီးဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ရှမ်းလူခွင့်ရေးမန်တိုင်ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ခေအိုနဲ့မြမအစိုးရစစ်တပ်တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ကနေမဖြေရှင်းနိုင်သေးတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင့်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်ကမြေပုံရသေးတောင်မြောက်ဦးတန်တွဲစစ်တွေစတဲ့မြို့နယ်တွေမှာဒီနှစ်ညရတီကစပြီးရေကန်တွေခန့်ချောက်ပြီးတောက်ရီရှားပါမှုနဲ့အကြီးကျယ်ရင်ဆိုင်နေကြရပါတယ်အထူးသဖြင့်ဂီရိမုန်တိုင်းတန်တင်မြေပုံမြို့နယ်ကကျေးရွာတွေမှာတောက်ရီရှားပါမှုတန်ကိုပို့ပြီးခန့်နေရပါတယ်မြေပုံမြို့နယ်ကအင်ချေ300ခန့်ရှိတဲ့လောင်းတရိတ်ကျေးရွာမှာတော့တောက်သုံးရီရရှိဖို့အတွက်ရှစ်မိုင်ခန့်ဝေးတဲ့နေရာကိုသွားပြီးနေအိမ်အလိုက်ခွဲတန်းနဲ့တောက်ရီခတ်ယူနေကြရတယ်လို့ကြေးရွာသားတဦးဖြစ်သူဦးမောင်ကျော်သိန်းကပြောပါတယ်အလားတူကန်တာကျွန်းငွေတွင်းတူးနဲ့ကန်တာကြေးရွာတွေမှာလည်းရာသီဥတုပူပြင်းပြီးတောက်ရီကန်တွေခန့်ချောက်သွားတဲ့အတွက်လှေတွေနဲ့ညအိတ်သွားပြီးတောက်ရီခတ်ယူနေကြရတယ်လို့ရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်မှာနှစ်စဉ်မိုးရေချိန်လက်မနေရာခန့်ရွာသွန်းပေမဲ့နှွေရာသီရောက်တိုင်းနှစ်စဉ်နှစ်တိုင်းတောက်သုံးရီရှားပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူခွင့်ရေးရှုံးရှုံးနေတဲ့စစ်ပေးရှောင်ဒုက္ခတဲတွေအတွက်ကာကွယ်ပေးဖို့ရှမ်းလူခွင့်ရေးမှန်နိုင်ကနေကုလတမကဒုက္ခတဲများဆိုင်ရာမဟာမြင့်ကြီးရုံး UNHCR နဲ့နိုင်ငံတကာအဖွဲ့အစည်းထံတောင်းဆိုလိုက်ပါတယ်မေလ17ရက်နေ့ကထုတ်ပြန်ကြေညာချက်နဲ့တူရှမ်းလူခွင့်ရေးမှန်နိုင်ကတောင်းဆိုလိုက်တာပါကိုကန့်တိုက်ပွဲဖြစ်ပွားနေတဲ့3လအတော်တွင်ဒုက္ခတဲ့နေရာနီးပါးညင်ပန်းနှိပ်စက်တက်ပြက်ခြင်းခံနေရတယ်လို့ရှမ်းလူခွင့်ရင်းမှန်တဲ့အဖွဲ့ပြောရေးဆိုခွင့်ရှိသူဇိုက်ခွန်းမကပြောပါတယ်ဖြစ်ပွားလာ3ပိုင်းကနေစတင်လာတဲ့စစ်ပွဲဟာအစိုးရတပ်မတော်ဘက်ကနေအခြေအနေထိန်းနိုင်ပြီလို့ထုတ်ပြန်ထားပေမဲ့ခုချိန်ထိတိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်လည်ဖြစ်ပွားနေတာကြောင့်ဒုက္ခတဲ့4000နီးပါးဟာတရုတ်နယ်စပ်ပက်မှာတိမ်းရှောင်နေဆဲဖြစ်ပါတယ်
ကမ္ဘာမိခင်များနဲ့အထိမ့်မှတ်အနေနဲ့မိခင်တွေရဲ့ရှင်သန်နေထိုင်မှုအကောင်းဆုံးနဲ့အဆိုးဆုံးနိုင်ငံတွေကို Save the Children ကစတန်းကောက်ယူပြီးမေလ၈ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်မိခင်တွေအတွက်အကောင်းဆုံးနေထိုင်ရာပတ်ဝန်းကျင်နဲ့အဆင့်၁နေရာကိုနော်ဝေးနိုင်ငံကရရှိထားပြီးနိုင်ငံပေါင်း159နိုင်ငံထဲမှာဆိုရင်မြန်မာနိုင်ငံကအဆင့်158မှာရှိနေပါတယ်2014ခုနှစ်တုန်းကမြန်မာနိုင်ငံဟာအဆင့်159မှာရှိနေရကနေ2015မှာတော့158နေရာကိုရောက်နေတယ်လို့ Save the Children မြန်မာရဲ့ Media Officer ကိုတက်ကိုကိုကပြောပါတယ်ဒီလိုအဆင့်ခွဲခြားသတ်မှတ်နိုင်ဖို့အတွက် Save the Children ကနေသတ်မှတ်စံနှုန်း၅ခုကနေမိခင်တွေရဲ့ကျန်းမာရေးအခြေအနေပြည့်စုံမှုကလေးတွေရဲ့ကျန်းမာရေးအခြေအနေပြည့်စုံမှုပညာရေးအဆင့်တန်းစီးပွားရေးအခြေအနေနဲ့နိုင်ငံရေးမှာအမျိုးသမီးပါဝင်မှုတွေနဲ့တိုင်းတာထားတယ်လို့သိရပါတယ်
ပဲခူးတိုင်းဒေတာကြီးဌာနပင်မြုပ်နယ်မှာရှိတဲ့တောက်ရီခန့်နေရလက်စစ်စီမံကိန်းကြောင်းနှစ်နာဆုံးရှုံးမှုခံနေရတဲ့ကရင်ဒေတာခန့်တွေကတော့မေလ10ရက်နေ့မှာစန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီဆန္ဒဖော်ထုတ်ပွဲမှာဒေတာခန့်ကင်းလူထုတွေကဆုံးရှုံးမှုတွေကိုပြန်ရဖို့စီမံကိန်းရေလောင်ထားမှုတွေကြောင့်ရေမြုပ်သွားခဲ့တဲ့ပလဲဝတရားကိုအစ်စ်ပြန်လဲတိဆောက်ဖို့နဲ့တောက်ရီခတ်တဲ့တမန်အစ်စ်ပြန်လဲမတိဆောက်ဖို့စတဲ့အချက်တွေနဲ့ကြေးရွာ9ရွာကလာရောက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီစီမံကိန်းကြောင့်2006ခုနှစ်ကဒေတာခန့်ကြေးရွာ3ရွာရွာလုံးကျွတ်ပြောင်းရွှေ့ခဲ့ရပြီးမြေကပေါင်း2000ကျော်အသိန်းစီးခံရတယ်လို့ကရင်မြစ်ချောင်းဆောင်ကြည့်ရဲ့ဖွဲ့တာဝန်ခံစောတာဘိုးကပြောပါတယ်ဒီရလက်စစ်စီမံကိန်းကိုရွှေစွမ်းအင်ကမ္ပဏီကဦးဆောင်လုပ်ကိုင်နေပါတယ်
ဖွံ့ဖြိုးမှုအနှိမ့်ကျဆုံးပြည်နယ်တစ်ခုဖြစ်တဲ့ချင်းပြည်နယ်မှာကလေးငယ်600ခန့်နှုန်းခန့်သာကျန်းမာရေးစောင့်ရှောက်မှုရရှိကြတယ်လို့ကမ္ဘာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပါရယ်ချင်းပြည်နယ်ကကလေးငယ်အများစုဟာလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရရှိကြတဲ့အတွက်ဖွံ့ဖြိုးမှုမရှိဘဲသေးကွေးပိန်လီနေကြပြီး သူတို့အသက်အရွယ်အလိုက်ရှိတဲ့နဲ့ပုံမှန်အလေးချိန်လည်းမရှိကြဘူးလို့မေလ5ရက်နေ့နေ့စွဲဖြင့်ထုတ်ပြန်တဲ့ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
ခုတဲ့တင်လွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့အနီးတစ်ဝိုက်မှာကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြမအစိုးရစစ်တပ်တို့အကြားမှာတိုက်ပွဲတွေဇက်တိုက်စုသလိုဖြစ်ပွားနေပါတယ်ခုလိုတိုက်ပွဲတွေဖြစ်ပွားနေပေမဲ့နှစ်ဖက်တပ်တို့အကြားဖွဲ့စည်းထားတဲ့ပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ကနေမဖြေရှင်းနိုင်သေးတဲ့အခြေအနေတွေကိုတော့အမီကနေစူးစီးထားပြီးနမ်ဟောင်ကနေခုလိုတင်ဆက်ထားပါတယ်
ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်ထဲမှာတစ်မောင်ခိုမှုကိုအကြောင်းပြပြီးအစိုးရတပ်နယ် GIO တို့အကြားတိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်နေတာဒီကနေ့ဒီအချိန်ထိဖြစ်နေတယ်လို့ KIA စစ်မဟာဗျူဟာဌာနကဗိုလ်မှူးကြီးစော်တောင်ကအခုလိုပြောပါတယ်
တို့ရတမတ်ထားတဲ့အကွင့်ရဆိုတော့ဗမော်ခရိုင်မန်စီမြို့နယ်ထဲမှာပေါ့သူတို့အဲ့ဒီနမ်လင်းပါဆိုတဲ့ရွာကိုစစ်ကြောင်းဝင်လာတဲ့အတွက်ကြောင့်မို့တိုက်ပွဲဖြစ်တယ်ပေါ့အဲ့ဒီလမ်းကြောင်းတွေကိုဝင်ရှင်းတာကတစ်မောင်ခိုလုပ်ငန်းတွေကိုဝင်ရှင်းတယ်ဆိုတဲ့ကောင်းစင်နဲ့သူတို့ကဝင်လာတာဖြစ်တယ်
တဖက်မှာတစ်မောင်ခုံမှုနဲ့ပတ်သက်ပြီး KIA အနေနဲ့ကတော့ပါဝင်ပတ်သက်မှုမရှိဘူးလို့ဆိုပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအစိုးရတပ်ပိုင်းဆိုင်ရာကိုရောငြင်းချမ်းရေးအကျိုးတော်ဆောင်တွေကိုပါအချိန်မီဖြေရှင်းပေးနိုင်ဖို့အကြောင်းကြားထားပြီးလို့ဗိုလ်မှူးကြီးစော်တောင်ကပြောပါတယ်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းကမြစ်ကြီးနားမြို့မှာရှိတဲ့ KIA ဆက်ဆံရေးရုံးမှာပြုလုပ်ခဲ့တဲ့မြန်မာအစိုးရနဲ့ KIO တို့နှစ်ဖက်ပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ရဲ့ဆုံးဖြတ်ချက်အရတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာအထိကွင်းစင်းစစ်ဆေးဖို့ဆိုတဲ့ကိစ္စကလည်းကနေ့အထိတော့အကောင့်ထဲမပေါ်နိုင်သေးဘူးလို့ဗိုလ်မှူးကြီးစော်တောင်ကပြောပါတယ
်သူတို့ကဟိုရှိတမ်းမှာရှိတဲ့အရင်မူတယောက်ကိုသူတို့ကတာဝန်ပေးထားပြီးပြီးကေအိုဖက်ကတိပခညီနိုင်ရေးဖက်နဲ့ပါလို့ရပြီဆိုမှသူတို့ပြောတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒါကပေါင်ဝင်ဘူးဒီကျွန်တော်တို့ကော်မတီဝင်တွေမတော်နိုင်လို့ရှင်တောင်မှ G2 အဆင့်တို့ဆရာဖတ်တပ်ဖွဲ့မှုတို့အဲ့ဒါတွေကိုကိုယ်စားလှယ်အနေနဲ့ထည့်ပေးလိုက်လို့ရှိရင်တော့ကျွန်တော်တို့တွားလို့ရတယ်။အဲ့ဒါကြောင့်မို့ကျွန်တော်တို့ကလည်းကိုယ်စားလှယ်လည်းလိုက်မလာနိုင်ဘူးဆိုတော့ကျွန်တော်တို့တွားလည်းပေါင်ဝင်ဘူးအကျုံးဝင်ဘူးဆိုတော့ကျွန်တော်တို့လည်းမတွားဖြစ်တော့
နှစ်ဖက်တိုက်ပွဲတွေရှော့ကြသွားဖို့နှစ်ဖက်တပ်တွေအနေနဲ့တွာလာလှောက်ရှားရမှာကြိုတင်အကြောင်းကြားတာမျိုးတွေလှုပ်တင်တယ်လို့အရန်နီးကပ်လွန်းတဲ့တပ်စခန်းတွေအနေနဲ့လည်းပြန်လည်ဆုတ်ခွာတင်တယ်လို့ကချင်ငင်းချားရဲ့အကျိုးတော်ဆောင်ဦးလမိုင်ကွန်ဂျာကအခုလိုပြောပါတယ်
ကိုယ်ရမူနဲ့ကာကွယ်တဲ့အနေနဲ့ပြစ်ခတ်တဲ့အမျိုးဖြစ်တဲ့အခါကျတော့ခဏခဏအဲ့လိုပဲပြန်ဖြစ်နေတယ်။အဲ့ဒါကြောင့်မဘာလို့ဖြစ်ဒီဆရာဘက်ကလည်းပဲရစ်ခါပို့တာတို့ဆက်ချင်းတာတို့ပြစ်ဖန်တာတို့ဆိုတာလည်းပဲဒီတစ်ခါကိုအကြောင်းကြားပြီးတော့မှဆက်ကလည်းအဲ့ဒါကိုသဘောတူညီမှုရယူပြီးမှသွားလာပြီးနေဆိုရင်လည်းဒါမှပြစ်ကနာဖြစ်ပြအကြောင်းမရှိဘူး။ဆက်နဲ့တစ်ဖက်ညီနိုင်နိုင်နဲ့လှုပ်ဆောင်သွားရင်တော့ပိုကောင်းပါတယ်။
ဆက်ပြီးတော့မြန်မာတက်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA ကိုကန့်တက်ဖွဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတက်မတော် TNLA ရခိုင်တက်မတော် AA အဖွဲ့တို့အနေနဲ့အစိုးရကိုတရားဝင်ကမ်းလှမ်းမှုတွေပြုလုပ်လာရင်ဆွေးနွေးဖို့အသင့်ရှိနေတယ်လို့ဝန်ကြီးဦးအောင်မင်းကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ပေါ်တိုင်းရင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တွေအနေနဲ့ဘလို့အမြင်သဘောထားတွေရှိနေတယ်လဲဆိုတော့ကိုနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
လက်ရှိမြန်မာစစ်တပ်နဲ့စစ်ရေးသင်းမာနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့ပြစ်ခတ်ရစရေးအတွက်တွေ့ဆုံဆွေးနွေးဖို့ဝန်ကြီးဦးအောင်မင်းရဲ့ပြောဆိုချက်ဟာတကယ်စံတမှန်မဟုတ်ဘူးလို့ DNLA ခေါ်တောင်းပလောင်တပ်ဖွဲ့ရဲ့အသွင်းမှုမိုင်းဘုံကျော်ကအခုလိုပြောပါတယ်
တကယ်တွေ့တယ်ခုကျွန်တော်ထက်ကလည်းသူတို့ကစာပို့ထားတာရယ်ဖြစ်ပြနေတဲ့ဖြစ်ပြီးပြောတဲ့ဟာတွေရှိပါတယ်ဒါပေမဲ့သူတို့အနေနဲ့ကျွန်တော်တို့ဒီလိုတရားဝင်တွေ့ဖို့မရှိဘူးဆိုတော့ကျွန်တော်တို့ဟိုအဲ့ဒီဖြစ်ပြပတာပုံရတဲ့ဟာတွေကိုကျွန်တော်ရပါတယ်အခုအဲ့ဒီကိုယ်အနေမှာတော့ဒီပြည်ရှင်ကပြောတာတော့သူတို့ထက်ကနောက်တစ်ချက်ကိုဆက်လိုက်မှလို့တော့ဒီလိုပြောတာပေါ့တကယ်ဆန္ဒအမှန်နဲ့ပြောတာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ
်လက်ရှိအခြေအနေအရရှမ်းမြင်တဲ့ကိုကကိုပိုင်အုပ်ချုပ်ခွင့်ရလောက်ကန်ဒေတာဘက်မှာမြန်မာစစ်တပ်ကနေအပြင်းထန်ထိုးစစ်ဆင်နေတဲ့အခြေအနေတွေကြောင့်ငင်းချမ်းရေးဆွေးနွေးမှုဟာလက်တွေ့နဲ့ကွာချက်ရှိနေတယ်လို့ကိုကန်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ်
။ကိုအောင်မင်းပြောတာနဲ့ခုလက်ရှိအခြေအနေနဲ့ဒီပြည်ဝဖြစ်နေတဲ့အခြေအနေနဲ့သူတို့ပြောတဲ့ဟာကကွာမှုတော့များနေပါလား
။စစ်မှန်တဲ့ငင်းချမ်းရေးတိစောက်ခြင်းရင်အစိုးရစစ်တပ်အနေနဲ့တိုင်းရင်းသားတပ်ဖွဲ့တွေပေါ်မှာထိုးစစ်ဆင်မှုကိုရပ်ဆိုင်းတင်တယ်လို့ကရင်နေမျိုးရာတိုးတက်ရေးပါတီသွင်းမှုဦးအောင်စမ်းမြစ်ကပြောပါတယ်။
ဒီဖြစ်နေတဲ့ကိုကန်းတို့နောက်ရရခိုင်တို့အစ်လောင်တို့ကိုသူကပြောတယ်တိုက်ခိုက်မှုတွေရင်လုံးရက်တာသူကပြောမှပြန်ပြောတယ်မှန်မှန်ကသူတို့တောင်တိုက်လို့ရှိရှင်အဲ့မှာတိုက်ပွဲတွေဖြစ်ပြန်မရှိဘူးလေ
Wunji Wang Mingaro, Parmasi in it, Tain Dalena can put such a point as soon you do my pibi, Janet Poriguro, Turia Sin in it, the Pekka Tangsu Lying, soon you do a man Lule, Suvare, Piransu Ninja Yi Posang Yi Lungan Comedy Pone, Tain da Poet and CCD Doja, a Jane Jane Twisson Suni Kabi, a Pika Yasa Yisaya Mujangu, Lama Yi Tunan Kabi Mele, Kachimbin in it, Shamine Bema, Tain Dalena can put in it, Yamasuya Sita Doja, see ye Bribe Kadri, Pipwani Zele Pipare.
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ကမြေပုံရသေးတောင်မြောင်ဦးတန်တွဲစစ်တွေစတဲ့မြို့နယ်တွေမှာရေကန်တွေခန့်ချောက်ပြီးတောက်ရေရှားပေါမှုနဲ့အကြီးအကျယ်ရင်ဆိုင်နေကြရပါတယ်။ကိုကန့်ဒေတာတွင်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်လူခွင့်ရေးဆုံးရှုံးနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အကာအကွယ်ပေးဖို့ရှမ်းလူခွင့်ရေးမန်တန်ကနေကုလသမဂ္ဂဒုက
်ဆက်သွားမယ်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ။
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါ။ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။